ါပါရှင်ပြီးရောရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာလာရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့မြန်မာတိချစ်သောရရှင်တွေအတွက်တော်ရရှင်နဲ့အချင်းချင်းပေးပို့တဲ့မေတ္တာတေးလက်ဆောင်တချင်လေးတပုတ်နဲ့ဖြောပြပေးမှာဖြစ်ပါတယ်နော်အခုတော့တော်ရရှင်နဲ့ရေးလာတဲ့မှတ်ချက်တူလေးတွေပြောပြပေးချင်ပါတယ်တော်ရရှင်ချစ်ကျွန်ဆန်ကဘုန်းကြီးကျောင်းသားဘဝတွေကနားထောင်နေတာအခုကျွန်တော်အသက်35နှစ်ဝန်းကျင်ရှိပါပြီတဲ့ VOE ကိုအမြဲတမ်းအားပေးပါတယ်လို့ရေးလာပါတယ်ချွတ်ချွတ်မောင်ဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါ VOE VOE မိသားစုတွေနေ့တက်မှာအရာအလုံးအဆင်ပြေပါစေလို့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပါဒီတော်ရရှင်ချွတ်ချွတ်မောင်အပါအဝင်ဖြူရင်းနားစင်တဲ့တော်ရရှင်နေအားလုံးရောမြန်မာလူထုအားလုံးရောနေသစ်စာတိုင်းမှာလုပ်ငန်းကံကံအားလုံးအရာအားလုံးအဆင်ပြေပါစေလို့ပြန်ပြောဆုတောင်းပေးချင်ပါတယ်။မုဒရာဆိုတဲ့တော်ရရှင်ကမင်္ဂလာပါ VOE ငင်းငင်းရေးနဲ့မင်္ဂလာသတင်းတွေရရှိပြီးတော့ကြီးညာပေးနိုင်စေပါစေတဲ့။ဟုတ်ကဲ့ကျွန်မတို့လည်းငင်းငင်းရေးသတင်းတွေမင်္ဂလာရှိတဲ့အကြောင်းတွေကိုပဲသတင်းအဖြစ်နဲ့တင်ပြရချင်တာပါနော်။ဒါမဲ့လည်းကမ္ဘာကြီးမှာဖြစ်ဖြစ်နေတဲ့အရာတွေအားလုံးကတော့မင်္ဂလာသတင်းတစ်ခုလည်းမဟုတ်ပါဘူး။ထက်လွင်အောင်ဆိုတဲ့တော်ရရှင်ကတော့ပြည်ရင်းသတင်းနိုင်ငံတကာသတင်းသတင်းသုံးသပ်ချက်တွေအချိန်နဲ့တပြင်းညီတရားရဲ့အတွက်ကောင်းပါတယ်တဲ့။စော်ဘွားလေးမြင့်ဆွေဆိုတဲ့တော်ရရှင်ကလည်းမြန်မာပြည်ကပေးစာများကဏ္ဍကိုနှစ်သက်မိပါတယ်။မြန်မာနိုင်ငံအနှံ့ကအကြောင်းတွေကိုအချိန်တိုတိုတည်းမှာအမြဲဆုံးသိနိုင်လို့စိတ်ဝင်စားစရာရှိပါတယ်။ကျေးဇူးပါလို့ရေးလာပါတယ်။လူကလေးဆိုတဲ့တော်ရရှင်ကတော့သူ့ရဲ့အဖိုးလက်ထက်ထဲကအဖိုးနဲ့အတူတူ VO ကိုနားထောင်လာတာအခုသူ့ကိုယ်တိုင်လည်းရေဒီယိုလေးတစ်လုံးဝယ်ပြီးတော့နားထောင်ဖြစ်ပါတယ်လို့ရေးလာပါတယ်။
မင်္ဂလာပါ VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျမ်းမာရွှလန်းကြပါစေလို့ရှေးဥစွာဆုတောင်းမြတ်တာပို့သလိုက်ပါရခင်ဗျာ VOA ရဲ့ထုတ်လွှင့်ချက်အစီအစဉ်တိုင်းကအားလုံးကောင်းပါလေဒီချက်မကကောင်းတာတွေကိုလည်းအများကြီးစူးစမ်းပြီးလွှင့်ပေးနိုင်ပါစေလို့မျှော်လင့်ပါတယ်ကျွန်တော်အဖိုးကရေဒီယိုအသံလွှင့်ချက်တွေကိုအရန်ချိတ်ပြီးခုံဝင်လေတော့ကျွန်တော်ငငယ်လေးတည်းက VOA နဲ့မစိမ့်ပါဘူးဝမ်းစာရှာစားနေရလို့ဒါအမြဲနားထောင်မှဖြစ်ခဲ့ပေမဲ့အခုတော့ရိုးတရားမှအလုပ်လုပ်ရင်ဖုန်းလေးတစ်လုံးဝယ်ကင်ပြီးနေ့စဉ်နားထောင်နေတာတစ်နှစ်ကျော်လာပါပြီအကြိုက်ဆုံးကတော့မြန်မာပြည်ရေးနဲ့တိုက်ရိုက်လေလိုက်ပါအားလုံးပြည်အောင်တော့နေ့စဉ်အလုပ်ချင်းလေးဖယ်ပြီးနားထောင်အားပေးပါတယ် VOA ဖွဲ့ကြီးကျမ်းမာပါစေလို့ဆုတောင်းလိုက်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအလုံးလုံးရင်တစ်ဖက်ကလည်းအားတဲ့အချိန်တွေမှာပြေလွာ VOA ကိုနားဆင်အားပေးရဲဆိုလို့အထူးကျေးဇူးတင်ပါတယ်နော်ရုပ်မြင်သံကြားအစီအစဉ်ကိုကြည့်ဖို့အဆင်ပြေတယ်ဆိုရင်လည်းအင်တာနက်ပေါ်က Facebook VOA စာမျက်နှာပေါ်မှာကျမတို့ရုပ်မြင်သံကြားအစီအစဉ်တွေကိုကြည့်ရှုလို့ရပါတယ်လို့သတင်းပေးချင်ပါတယ်ရှင်ဖီယိုကိုချီကျူးစကားပြောရင်လည်းရင်ဖွင့်လာတဲ့တော်ရရှင်ကတော့အယောဆိုတဲ့တော်ရရှင်ဖြစ်ပါတယ
်။မင်္ဂလာပါ VOA အဖွဲ့သားများခင်ဗျာကျွန်တော် VOA တိုက်ရိုက်ထုတ်လွှင့်မှုမှာအမြဲနားထောင်ဖြစ်ပါတယ်။အခုလိုတိုင်းတစ်ပါးမှနေပြီးမြမအတန်နဲ့ကဘာနဲ့မြမသတင်းတွေကိုမှန်မှန်ကန်ကန်ထုတ်လွှင့်ပေးနေတာကိုဂုံယူဝမ်းသာတယ်လို့ကျေးဇူးလဲတင်ပါတယ်။မြမရေးသုံးသက်ချက်မှာလမ်းပန်းဆက်သွယ်ရေးကိစ္စကိုဝေဖန်သုံးသက်စီလိုပါတယ်။ဘာကြောင့်လဲဆိုတော့မြမပြည်နေရာအနှံ့မှာပွင့်လင်းရာသီမှာအစိုးရတဲ့လက်ထက်လမ်းကိုအဓိကထားလှုပ်ဆောင်နေတာကိုတွေ့ရပါတယ်။ဒါပေမဲ့လည်းလမ်းတွေဟာမိုးရသည်မှာတော့တလတော်မခံပါဘူး။ခဏဆိုပြက်ပြီးသူများနိုင်ငံကဆိုရင်တစ်ခေါက်လှုပ်ရင်အနည်းဆုံး10စုနှစ်တော့ခံနေပြ။ကျွန်တော်တို့နိုင်ငံကဘာဖြစ်တာလဲ။လူကြီးပိုင်းမကောင်းတာလား။အင်ဂျင်နီယာတွေကပဲမကောင်းတာလား။ဝေဖန်သုံးသပ်ဖို့လိုနေပါပြီ။ VOA ရဲ့ကျေးဇူးတင်ပါတယ
်။မြန်မာနိုင်ငံမှာလမ်းတွေဆူလွန်းလို့ပါဆိုပြီးသူကစာရေးရင်ဖွင့်လာတာပါ။ဗီဒီယိုကထုတ်လွှင့်ပေးတဲ့အစီအစဉ်လေးနောက်ပြီးရုပ်မြင်သံကြားကနေပြီးတော့တင်ဆက်ပေးတဲ့အစီအစဉ်တွေကိုသောရရှင်တွေကြည့်ရှုနားဆင်ပြီးတော့သောရရှင်တွေသူတို့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုအောက်မှာမှတ်ချက်တွေလာပြီးတော့ရေးကြသလို VOA email စာမျက်နှာကိုလည်းရေးပို့ကြတာတွေ့ရပါတယ်။ကျွန်တော်တို့အပတ်စဉ်တင်ဆက်နေတဲ့အစီအစဉ်တစ်ခုဖြစ်တဲ့ဓာတ်ရိုက်လေလံအစီအစဉ်အတွက်တော့သောရရှင်တွေကတယ်လီဖုန်းနံပါတ်ပေးပို့ပြီးတော့ကိုယ်တိုင်ပါဝင်ဆွေးနွေးဖို့ဆက်သွယ်လာကြသလိုတချို့သောရရှင်တွေကတော့သူတို့ဝင်ပြီးတော့ဆွေးနွေးခြင်းတဲ့အကြောင်းအရာတွေကိုစာရေးပြီးတော့ပေးပို့လာတာရှိပါတယ်ရှင်။အဲ့ဒီခါမှာကျွန်တော်တို့ဒီအဲ့ဒီတင်ဆက်တဲ့အစီအစဉ်ရဲ့အချိန်လိုက်နောက်ပြီးတော့ပါဝင်မှုရှိတဲ့သောရရှင်တွေများမများဆိုတာပေါ်မှာမူတည်ပြီးတော့တချို့သောရရှင်တွေတခြားဆွေးနွေးလာတဲ့အမြင်တွေကိုလည်းမဖော်ပြလိုက်နိုင်မင်းတဲ့အချိန်ကုန်သွားတတ်တာရှိပါရဲ့နော်။ပြီးခဲ့တဲ့အင်္ဂါနေ့ကဆွေးနွေးသွားတဲ့အကြောင်းအရာတစ်ခုကိုတော့သောရရှင်တွေအဲ့လိုပဲတော်တော်လေးကိုတုံ့ပြန်လာကြတာတွေ့ရပါတယ်။ပါဝင်ဆွေးနွေးခြင်းနဲ့ဆိုပြီးတော့ဆက်သွယ်လာတဲ့သောရရှင်တွေများသလိုစာရေးပြီးတော့ပို့လာတဲ့သောရရှင်တွေလည်းများပါတယ်။ဒီမှာသူတို့ရဲ့အမြင်တွေကိုထည့်ပေးဖို့ရွေးချယ်ထားတဲ့စာတချို့ကြံသွားခဲ့တာကိုကျွန်မအချိန်ရသလောက်ဖော်ပြပေးချင်ပါတယ်။ဆွေးနွေးတဲ့အကြောင်းအရာကတော့မြန်မာနိုင်ငံကလွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့ရုပ်တုတွေဒေသအသီးသီးမှာစိုက်ထူတာအပေါ်မှာကံဝဲမှုတွေထောက်ခံမှုတွေစုစုငင်ငင်ဖြစ်ပေါ်နေတဲ့ကိစ္စပဲဖြစ်ပါတယ်။အဲလိုမျိုးဗိုလ်ချုပ်ကျေးရုပ်တည်ဆောက်မှုအပေါ်မှာအမြင်မျိုးမျိုးကိုသောရရှင်တွေဆွေးနွေးလာကြတာမှာဗန်လျာနှင်းဆိုတဲ့သောရရှင်က VOA ဖွဲ့သူဖွဲ့သားတွေအားလုံးကျန်းမာကြပါစေ။ကျွန်တော်ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပို့ကြိုက်ပါတယ်ဆိုတော့ပြောလာပါတယ်။သူကသူကြိုက်တယ်လို့ပြောတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဝင်ရောက်ဆွေးနွေးဖို့သူ့ရဲ့အမြင်ကိုအခုလိုစာရေးပို့လာတာပါ
။မင်္ဂလာပါ။ဓာတ်ရိုက်လေးလိုင်းကိုပို့ပြီးကြိုက်ပါတယ်။ကျေးဇူးတင်ပါတယ်။ကျွန်တော်တို့ချင်းလူမျိုးတွေမှာရုပ်ထုလုပ်ခြင်း၊ရုပ်ထုကိုအမျက်တနိုးထားခြင်းလုံးဝမရှိပါဘူး။လူရုပ်ထုမဆိုတာနဲ့ဖရာသခင်ရဲ့ရုပ်ထုလည်းမလုပ်ပါဘူး။ထာဝရဖရာသခင်ကလည်းရုပ်ထုမလုပ်ဖို့မထားဖို့ပြင်းပြင်းထန်ထန်တားမြစ်ထားတာပါ။လူတိုင်းအတွေ့အခေါ်အယူဆမတူကြပါဘူး။ထာဝရဖရာရဲ့ရုပ်ထုမထုလုပ်ထားတာနဲ့မယူအသေးမမြန်လို့မကိုးကွယ်ဘူးလို့ယူဆရင်အများကြီးမှားပါလိမ့်မယ်။ဘုကျုပ်သာဆိုရင်ဒီလိုအရမအလုံမျိုးလုံးဝမလုပ်ဘူးလို့ယုံပါတယ်။ဘုကျုပ်ရုပ်ထုကိုပိုက်ပြီးဘုကျုပ်စိတ်ဓာတ်မရှိပဲအတရားရမအနိုင်ကျင့်ဘူးကြတာကိုတော့တမလွန်ကဘူကျုပ်ကနေဝမ်းနေနေလိမ့်မယ်လို့ယုံပါတယ်။ဘူကျုပ်ရုပ်တုစိုက်ချင်တဲ့သူတွေကဘူကျုပ်ကိုချစ်ရင်တန်ဖိုးထားရင်ဘူကျုပ်စိတ်တက်လိုမျိုးအရင်မွေးကြပါလို့ပြောလိုက်ပြစီဗျာ။ကျေးဇူးတင်ပါတယ်
။ဘူကျုပ်ကိုချစ်တာကဘူကျုပ်ချစ်ရုပ်ထားစရာမလိုပါဘူး။ဘူကျုပ်စိတ်တက်ကိုတွေ့ယူပြီးလိုက်နာအကျင့်ကြံမှုပဲလိုပါတယ်လို့သူ့ရဲ့အမြင်ကိုရေးလာပါတယ်။နောက်ထပ်တော်ရရှင်ကလည်းသူ့လိုပဲသဘောထားရှိသူပါ။တော်ရရှင်တူတူဆန်ကလည်းတိုင်းနာဒေတာတွေမှာဘိုးကျိုးကျေးရုပ်တွေလိုက်ပြီးတော့မဆိုင်ထူတင်ပါဦးတဲ့သူ့ရဲ့ခံယူချက်ကဘလို့နဲ့အခုလိုပြောလာတာပါလဲ
စစ်မှန်တည်ငြိမ်တဲ့ဖက်ဒရယ်ပြည်ထောင်စုအစ်စ်ဖွဲ့စည်းတိစောက်နိုင်ခြင်းမရှိသေးတဲ့၍ပြည်내ဒေတာတွေမှာဘိုးကျိုးကျေးရုပ်ကိုလုံးဝမဆိုင်ထူတင်ပါအထူးသဖြင့်ရင်းချက်သောဒီမိုကရေစီနိုင်ငံရေးယဉ်ကျေးမှုအခြေမခံတဲ့၍ပြည်내ဒေတာတွေမှာဘိုးကျိုးကျေးရုပ်တွေကိုလိုက်ဆိုင်ထူတာဟာတပ်ဆိုင်ရာပြည်내တွေကတိုင်းရင်းသားလူမျိုးစုတွေကိုဘိုးကျအနိုင်ကျင့်တာပဲဖြစ်ပြီးတော့အဲ့လိုအတရားဓမ္မနီးနဲ့စိုက်ထုတ်ထားတဲ့ဗိုလ်ချုပ်ကျေးရုပ်တွေကိုအခြေခံပြီးတော့လည်းပြဿနာတွေဖန်တီးပေါ်ပေါက်နိုင်တာကြောင့်ဖြစ်ပါတယ်။ဥပမာအားဖြင့်တလောကပဲကချင်ဒေသမှာရှိတဲ့ဗိုလ်ချုပ်ကျေးရုပ်ကိုတိုက်ခိုက်တာကဒေသခံတိုင်းရင်းသားတွေကဖြစ်နိုင်တယ်လို့လူမျိုးရေးအရနားလည်မှုလွဲမှားစေဖို့အဖွဲ့အစည်းတစ်ခုခုကရည်ရွယ်ချက်ရှိရှိလှုပ်ဆောင်တာလည်းဖြစ်နိုင်ပါတယ်။အခုအချိန်မျိုးမှာတိုင်းရင်းသားဒေသတွေမှာဗိုလ်ချုပ်ကျေးရုပ်တွေမစိုက်ထုတ်သင့်ဘူးဆိုတာကျွန်မသဘောထားကိုဒီဆွေးနွေးကမ်းမှာပြောချင်ပါတယ်။
တိုင်းဒေသတွေမှာဗိုလ်ချုပ်ကျေးရုပ်တွေလိုက်ပြီးတော့ site ထူတာမတင်တော့ပါဘူးလို့ဒီတော်ရရှင်တွေကပြောလာတဲ့အချိန်မှာနောက်ထပ်တော်ရရှင်တယောက်ကိုခင်မာဦးမြိုင်းလို့ရေးထားပါတယ်မြိုင်မျိုးကထင်ပါတယ်နော်သူကလည်းမြန်မာနိုင်ငံမှာအဓိကအရေးကြီးတဲ့ကိစ္စရပ်တွေအတွက်ပတ်စံပို့သုံးတင်ပါတယ်အခုလိုမျိုးရုပ်ပြတက်တဲ့အပေါ်ရန်ကိစ္စရပ်တွေမှာငွေကြေးမသုံးဆွဲတင်ပါဦးဆိုတော့သူ့ရဲ့အမြင်ကိုရေးလာပါတယ်ရှင
်ပညာရေးကျန်းမာရေးလက်ပတ်ဆက်သွယ်ရေးလက်စစ်မီးရရှိရေးကဏ္ဍပေါင်းစုံလိုအပ်ချက်တွေအများကြီးရှိနေတာကိုသိသိချင်းနဲ့ဘူကျုပ်ရုပ်ထုတွေကိုဘာလို့များငွေကုန်ကြေးကြခံပြီးတိုင်းနဲ့ပြည်နယ်မြို့ရွာနဲ့တည်နေကြလဲဆိုတာကိုနိုင်ငံသားတယောက်အနေနဲ့စဉ်းစားလို့မရပါဘူး။ကြားဖြတ်နီးနေလို့ရဲ2020အတွက်ပါတီရဲ့ image အဖြစ်သုံးကျင်လို့တည်တာပါလို့ပြောရင်မှားပါလိမ့်မယ်။ဘူကျုပ်ဆန်းကမြန်မာပြည်ရဲ့ခေါင်းဆောင်ပါ။ရုပ်ထုဖြစ်မြောက်ရေးအတွက်အလွန်ငွေထည့်ဝင်ကြတဲ့လူရှင်များအားလုံးခင်ဗျားတို့မြို့နယ်တွေမှာပညာရေးကျန်းမာရေးလမ်းပတ်ဆက်သွယ်ရေးလက်စစ်မီးတွေပြည့်စုံနေကြပြီလား။နိုင်ငံတော်စီးပွားရေးအခြေတဲ့ပေါ်နေချိန်မှာအဲ့ဒီပညာရေးကျန်းမာရေးလမ်းပန်းဆက်သွယ်ရေးလက်စစ်မီးရရှိရေးတွေမှာထည့်ဝင်လှူဒါန်းလိုက်ရင်ပိုပြီးအကျိုးရှိမယ်လို့ထင်ပါတယ်
။ဒီတော့ရှင်ကိုခင်မဦးကနိုင်ငံတော်စီးပွားရေးအကြက်တဲပေါ်နေတဲ့အချိန်မှာတခြားပို့ပြီးတော့အရေးကြီးတဲ့ကိစ္စတွေအတွက်ဒီငွေကြေးကိုသုံးဆွဲလိုက်ပါလို့အကြံပြုလာတာဖြစ်ပါတယ်။သူတို့တွေကဒီပြီးခဲ့တဲ့အင်္ဂါနေ့တိုက်ရိုက်လေလံဆွေးနွေးခဲ့မှာထည့်ပြီးတော့ဆွေးနွေးပြီးဖို့သူတို့ရဲ့အမြင်တွေကိုရေးပို့လာကြတာဖြစ်ပါတယ်။အခုလိုမျိုးစာရေးပြီးတော့ပို့လာတဲ့အချိန်မှာကျမတို့အားလုံးကိုမဖော်ပြနိုင်တဲ့အတွက်ကြောင့်မလို့တောင်းပန်ပါတယ်နော်။ကျမတို့စာရေးတော်တော်များများဖော်ပြနိုင်လိုက်တဲ့အခောက်တွေလည်းရှိပါတယ်။ဒီလိုမျိုးဆွေးနွေးတဲ့အကြောင်းအရာပေါ်မှာတော်ရရှင်တွေများများပါဝင်မှုမပါဝင်မှုပေါ်မှာမူတည်ပြီးတော့အခုလိုဖြစ်သွားတာလည်းဖြစ်ပါတယ်။နားလည်ပြီးတော့နောက်ထပ်တော်ရရှင်တွေရှေ့လျှောက်အကြောင်းအရာတွေပေါ်မှာလည်းအခုလိုမျိုးပါဝင်ပြီးတော့တဲတဲကြွကြွဆွေးနွေးလိုက်မယ်လို့မျှော်လင့်ပါတယ်။ကျေးဇူးတင်ပါတယ်နော်။ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်155ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွန်းနေပါရဲ့ရှင်။ ီဘက်ဒေးတောင်းလာတဲ့သူကတော့ VOA ကိုမကြခဏအစာရေရေးတဲ့စာရေးဆရာမစုမီကိုဖြစ်ပါတယ်
။မင်္ဂလာပါ VOA VOA ကိုနားဆင်ကြတာဆယ်စုနှစ်ကြာခဲ့ပါပြီ။ပြည်ပမီဒီယာတွေကိုနားဆင်တတ်တာကဖေဖေစီကအမွေတစ်ခုပါ။ငယ်ငယ်ကလေးတွေကကြားလာခဲ့နားဆင်ခဲ့တာဆိုတော့ VOA ကိုနားမထောင်ရရင်မနေနိုင်တော့ဘူး။အမြဲနားထောင်ဖြစ်ပါတယ်။ VOA ကိုတစ်ခါမှစာမပို့ဘူးမရေးဘူးပါဘူး။ဒါကြောင့်အမားပါရင်လဲနားလဲခွင့်လွတ်ပေးပါလို့အခုမြမပြီကပေးစာများအစီအစဉ်မှာတချင်းတောင်းညင်လို့ပါမမအေးတနာကျော်ရေမမနဲ့အတူစုမီရဲ့စာဖတ်ပရိသတ်တွေလဲနားဆင်နိုင်မို့တချင်းလေးတစ်ပုဒ်လောက်လွှင့်ပေးပါနော်ဘာတချင်းမဲလွှင့်ပေးလွှင့်ပေးမမအစဉ်ပြေတဲ့တချင်းလေးတစ်ပုဒ်လောက်လွှင့်ပေးပါလို့တောင်းဆိုပါရစေကျေးဇူးအများကြီးတင်လျက်ပါရှင် VOA ဓာတ်ထက်မကအောင်မြင်ပါစေလို့ဆုတောင်းလိုက်ပါတယ်
ဒီတော့ဒီတစ်ပတ်တော့စုမီကိုဘာတချင်းလေးပဲဖြစ်ဖြစ်တချင်းလေးတစ်ပုတ်ထုတ်လွှင့်ပေးပါဆိုလို့အင်ချစ်တီဆိုထားတဲ့တချင်းလေးတစ်ပုတ်ထုတ်လွှင့်ပေးဖို့ရွေးချယ်ထားပါတယ်။သူ့ရဲ့အဖေအစိုးရကြီးချစ်ကောင်ဟိုးရင်တုန်းကအရန်ပောက်ခဲ့တဲ့တချင်းကိုသူကသူ့ရဲ့အသွင်သင်းနဲ့ပြန်ပြောင်းသီဆိုပြထားတာဖြစ်ပါတယ်။အချစ်ကျင်ညာစာတန်းဆိုတဲ့တချင်းကိုဒီတေးထောင်းတဲ့စုမီကိုနဲ့သူ့ရဲ့ချစ်ပိရိသက်တွေနောက်ပြီး viewer တော်ရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်အားပေးကြည့်ပါအောင်နော်။
勇气也没累嘿那那个没想你不是不会比咱们有别气流谁孤独更久
ဆိုထားတဲ့အချက်ကျညာစာတန်းဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတင်းငရီနေညာပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်ကြီးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေပြောဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲ VOA ရေဒီယိုအစီအစဉ်တွေကိုတိုက်ရိုက်နားဆင်နိုင်ပါတယ်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio Facebook တို့ကနေဓာတ်ရိုက်နားမထောင်ဖြစ်ဘူးဆိုရင်တော့ VOA ရဲ့ Internet စာမျက်နှာဒါမှမဟုတ်ရင်လည်း Facebook စာမျက်နှာတို့မှာပြန်ပြီးတော့သွားနာဆင်နိုင်ပါရဲ့နော်။ကျမတို့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
။ Whoa oh The local loneliness is sin one day Mango not a sun
အေးသနာကျော်ရဲ့မြမပြမပေးစာများကဏ္ဍကိုနားဆင်ပြီးမှတော့